ေတဘောနားလည်းဘူးလို့တယ်။ဒါကြောင့်ဒီကနေ့ဘုန်းကြီးတို့မေတ္တာတရားအကြောင်းပဲပြောကြရအောင်လို့ပြောတာ။မေတ္တာဆိုတာဘာလဲ။မေတ္တာဆိုတာဟိတာကာရဘောဓိလက္ခဏာမေတ္တာ။မေတ္တာမေတ္တာဆိုဒီမှာဟိတာကာရဘောဓိလက္ခဏာတတ္တဝါတို့ဤအကျိုးစီးပွားကိုလိုလားသောအချင်းအရာအဖြစ်ဖြစ်သောစိတ်တဲ့တတ္တဝါတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့အချင်းအရာနဲ့ဖြစ်တဲ့စိတ်ဟာမေတ္တာစိတ်တဲ့တဲ့တဲ့ပြောရင်တတ္တဝါတွေရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဒီတဲ့ပုံပြီးတိုက်ရိုက်ပြောရင်တတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားမှန်ပါပါမေတ္တာဆိုတာဘာလဲတတ္တဝါများချမ်းသာစေလိုတဲ့စိတ်တတ္တဝါမှန်သမျှကိုဆင်းရဲလဲမညှိကြပါစေနဲ့စိတ်ဆင်းရဲလဲမရှိကြပါစေနဲ့အစစအရာရာလောကီရောလောကုတ္တရာရေးမှာပါအဆင်ပြေကြပါစေဟုတ်ကဲ့လားအဲ့ဒါလိုစိတ်ကိုမေတ္တာစိတ်ခေါ်တယ်မေတ္တာစိတ်ဆိုတာနားလည်ပြီလားအဲ့ဒီမေတ္တာစိတ်ရှိပြီဆိုလို့ရှိရင်မေတ္တာစိတ်ရဲ့လုပ်ငန်းကဘာလဲဆိုတော့ဟိတုပတံဟာရရတာတဲ့တဏ္ဍဝရရဲ့အကျိုးစီးပွားကိုဆောင်တတ်သောကိစ္စရှိ၏တဲ့မေတ္တာစိတ်ရဲ့လုပ်ငန်းကိစ္စကတဏ္ဍဝရချမ်းသာစေချင်တာဖြစ်တဲ့အတွက်တัจတ္တဝရချမ်းသာအောင်တ္တဝရရဲ့အကျိုးစီးပွားကိုဆောင်နဲ့ဆောင်ရွက်တဲ့ကိစ္စဟာမေတ္တာစိတ်ရဲ့ကိစ္စပဲတဲ့မဟုတ်ပေဘူးလားမှန်ပါပါမေတ္တာစိတ်မှရှိပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ရှိလို့ဟာတတ္တဝါတွေရဲ့အကျိုးမဲ့ကိုဆောင်မလားအကျိုးစီးပွားကိုဆောင်မလားအကျိုးစီးပွားကိုဆောင်မယ်ဒါမေတ္တာစိတ်ရဲ့လုပ်ငန်းကိစ္စဟာဒါပဲဒါကြောင့်တတ္တဝါတွေချမ်းသာစေလိုတဲ့စိတ်တတ္တဝါတွေအကျိုးစီးပွားဖြစ်စေလိုတဲ့စိတ်အဲ့ဒီစိတ်ဟာမေတ္တာစိတ်ပဲဒီတော့ဒီနေရာမှာဘုန်းကြီးတို့အရက်ထဲမှာတော့လူကလေးနဲ့မိန်းကလေးအဆက်အသွယ်ရှိတယ်ဆိုလို့ရှိရင်မဲမေတ္တာစာပေးတယ်မေတ္တာရှိတယ်နဲ့မပြောပေဘူးလားပြောတယ်နော်ဒါဖြင့်အဲ့ဒီလူကလေးမိန်းကလေးအကြာမှာဖြစ်တဲ့စိတ်ထားဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘယ်နဲ့တော့ဟုတ်သလားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ကဲဒီဘက်ပိုင်းကရောဟုတ်ပါတယ်ဖေရတဲ့အဲဟိုးနောက်ကရောဘယ်နဲ့တော့ကဲဒါဖြင့်ဟုတ်မဟုတ်စဉ်းစားကြည့်အောင်နော်မေတ္တာရဲ့အခြေခံသဘောကိုဆုပ်ကင်ထားရမယ်မေတ္တာရဲ့အခြေခံသဘောကဘာလဲဟောတတ္တဝါတွေကိုချမ်းသာစေလိုတဲ့စိတ်မဟုတ်လားမေတ္တာဆိုတာဘာလဲတတ္တဝါတွေချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားဟိုလူလည်းချမ်းသာပါစေဟိုလူလည်းချမ်းသာပါစေဒီလူလည်းချမ်းသာပါစေဒီအမျိုးသမီးလည်းချမ်းသာပါစေဒီအမျိုးသားလည်းချမ်းသာပါစေဟိုတရိษံလည်းချမ်းသာပါစေဟိုနတ်ဟိုပြမလည်းပဲချမ်းသာပါစေဒီလိုစိတ်မဟုတ်လားအဲ့ဒီစိတ်ကိုဘာစိတ်ခေါ်လဲမေတ္တာစိတ်ဒီတော့လူကလေးနဲ့မိန်းကလေးအကြမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ဒီလိုပြောကြတယ်ပြောကြတော့အဲ့ဒါလို့လူကလေးမိန်းကလေးနှစ်ယောက်အချင်းချင်းဆက်သွယ်ရှိပြီးတော့ဆိုကြပါစို့လက်ထပ်ဖို့လဲရည်ဝဲထားတယ်လက်မထပ်မီပဲမိန်းကလေးကအကြောင်းတစုံတရာကြောင့်ပွေလွန်းသွားတယ်လူကလေးပဲနဲ့နေမလားဝန်နေတယ်ဟုတ်တယ်မဟုတ်လားစိတ်မဆင်းရဲဘူးလားအဲ့ဒါဟာမိန်းကလေးယောဂဝေဒနာခံစားပြီးတော့သေခြင်းဆင်းရဲကိုရရတာကိုမလိုလားလို့မဟုတ်ပေဘူးလားဟုတ်သလားဒါဖြင့်အဲ့ဒီလူကလေးဟာအဲ့ဒီမိန်းကလေးကိုချမ်းသာစေသလိုလို့သလားဆင်းရဲစေလို့သလားဒါဖြင့်လူကလေးမိန်းကလေးနှစ်ကြာမှနှစ်ယောက်အကြာမှထားတဲ့စိတ်ကိုမေတ္တာစိတ်လို့ခေါ်ရမလားမခေါ်ရဘူးလားခေါ်ရမယ်လားသိကြသလားဘာကြောင့်လဲခ ချမ်းသာစေလိုတဲ့စိတ်မို့ဟုတ်တယ်မဟုတ်လားဘုန်းကြီးလွန်ခဲ့တဲ့နှစ်လောက်ကလာသုံးနှစ်လောက်ကလာမသိပါဘူးသတင်းစာတခုထဲမှာတွေ့မိလိုက်တဲ့လူလေးတယောက်နဲ့မိန်းကလေးတယောက်အဲ့ဒါလိုပဲအချင်းချင်းဆက်သွယ်ရှိကြပြီးတော့လက်ထမဲ့အခြေအနေမျိုးထိရောက်ကြဒါပေမဲ့မိန်းကလေးရဲ့ဘက်ကမိဘကသဘောမတူတော့အဲ့ဒီမိန်းကလေးကိုနားချပြီးတခြားအမျိုးသားတယောက်နဲ့လက်ထပ်ဖို့ရာအတွက်ဆုံးပြတ်ပြီးတော့လက်ထပ်ပွဲပြင်ဆင်ကြတယ်ဒီမူလကအဆက်အသွယ်ရှိတဲ့လူကလေးဟာဒီမိန်းကလေးရဲ့အကျိုးကိုလိုလားသလားမလိုလားဘူးလားဒါဖြင့်အဲ့ဒီဒကာလေးရဲ့မိန်းကလေးပေါ်မှာထားတဲ့စိတ်ကိုမေတ္တာစိတ်ခေါ်နိုင်သလားမခေါ်နိုင်ဘူးလားပါကြောင်ချမ်းသာစေလိုတဲ့စိတ်ရှိလို့ဒီတော့အဲ့ဒီမှာအဲ့ဒီမိန်းကလေးကသူအားခွာပြီးတော့သူမိဘများနားချရာပါပြီးတော့တရားအမျိုးသားတယောက်နဲ့လက်ထပ်ဖို့ပြင်ဆင်ကြတဲ့အခါကျတော့ဒီပထမလူကလေးကညာကြီးတကောင်အိမ်မော်ကိုအိမ်နောက်ဖက်ကတက်ပြီးတော့မိန်းကလေးရဲ့အခန်းရောက်တဲ့အခါကျတော့မိန်းကလေးကိုဓာတ်နဲ့ထိုးသတ်တယ်အဲ့ဒါသတင်းစာထဲပါတာသတင်းစာထဲပါရင်တကယ်ဖြစ်ရမဟုတ်ဘူးလားကဲဒါဖြင့်ရင်အဲ့ဒီမူလလူကလေးဟာမိန်းကလေးရဲ့ကောင်းကျိုးကိုလိုလားတာလားသူ့ကောင်းကျိုးကိုလိုလားတာလားဒါဖြင့်မိန်းကလေးကောင်းကျိုးလိုလားတာမဟုတ်ဘူးပေါ့သိရသလားဒါဖြင့်သူမိန်းကလေးပေါ်ထားတဲ့စိတ်ကိုမေတ္တာစိတ်လို့ပြောလို့ရမလားဟောအခွန်းတော့ရတယ်ဆိုဟမ်အခွန်းတော့မေတ္တာစိတ်လို့ရတယ်ဆိုပြောလို့ရတယ်ဆိုမရဘူးဟုတ်ကဲ့လားအဲ့ဒီလူလေးမိန်းကလေးနှစ်ယောက်အကြမ်းမှထားတဲ့စိတ်ဟာသူ့ဘို့လားကို့ဘို့လားကို့ဘို့မဟုတ်လားမေတ္တာတရားကသူ့ဘို့ဟုတ်ကဲ့လားမေတ္တာတရားကသူ့ဘို့ကိုပဲကြည့်တယ်မေတ္တာမဟုတ်တဲ့တရားကကို့ဘို့ကိုပဲကြည့်တယ်ဟုတ်ကဲ့လားဒါတော့ဒီကလေးဒီလူကလေးအဲ့ဒီမိန်းကလေးပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်လားဗာစိတ်လဲမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးเนาะခေါင်းကြီးတို့ကအနေနဲ့အရရရောက်တာလည်းများဆက်ဆံရတဲ့ပုံစံတွေလည်းများတော့အတွေ့အကြုံတွေကဒါတွေကသိပ်များတယ်အဲ့တော့အတွေ့အကြုံကနေပြီးတော့အသိဉာဏ်ကတိုးတိုးလာတယ်ခေါင်းကြီးเจ้าမှာရှမ်းပြည်ကမိန်းကလေးတယောက်လာပြီးတရားထုတ်တယ်အိမ်တော်နဲ့ပါပဲသူသမီးတောင်မှ16နှစ်19နှစ်နဲ့သမီးရှိနေအသက်က35နှစ်ထမရဲ့35နှစ်လား38နှစ်လားမသိပါဘူးသူကငယ်ငယ်နဲ့အိမ်တော်ကြရတယ်လို့ဆိုတယ်ဘုန်းကြီးတော်တရားဟောတော့တရားကိုသဘောကျရာကနေပြီးတော့အဲ့ဒီရှမ်းပြည်လာပြီးတော့တရားအထုတ်တာတရားအထုတ်တော့တရားအထုတ်တဲ့အခါမှာသူစိတ်ထဲမှာရှုမှတ်မိလို့တော်တော်ရက်နှစ်ရက်သုံးရက်ရတဲ့အခါကျတော့စိတ်ကမငြိမ်ဘူးမငြိမ်မဲနဲ့တိတ်ပြီးရောက်ရခန့်နေတော့ဘလုံးမှရှုလို့မှတ်လို့မရတော့လာပြီးလျှောက်တယ်ဆရာတော်ဘုရားတဲ့တပည့်တော်တော့စိတ်တွေကြောက်ရဖြစ်နေလို့မဟုတ်အဲ့ဒါဘလုံးမှရှုမှတ်လို့မရပါဘူးဘုရားတဲ့အဲ့ဒါဆရာတော်ကိုတပည့်တော်ဖြစ်ကြောင်းကုံစင်ကလေးနည်းနည်းပြောပြရစီဖရာတဲ့ပြောပေါ်လို့ဆိုတော့တပည့်တော်ရဲ့တကားကတပည့်တော်ရဲ့ဆယ်နှစ်ကြီးပါတယ်ဖရာတဲ့တပည့်တော်က16နှစ်သမီးမှာပဲရှစ်တန်းမှာအိမ်တော်ကြတော့ပါတယ်ဖရာတဲ့စောစောပဲတကားကတပည့်တော်ကိုသိတ်အလိုလိုက်ပါတယ်ဖရာတဲ့သိတ်အလိုလိုက်သိတ်ခင်မင်ပါတယ်ဖရာဒီတော့တပည့်တော်ကသိုးပါတယ်ဖရာတဲ့တပည့်တော်တကာကဌာနတစ်ခုကမန်နေဂျာပါဗျာတဲ့မန်နေဂျာဆိုတော့အမျိုးသမီးတွေကလည်းဝိုင်းပါတယ်တဲ့အဲ့ဒီတော့ရုံးမှာအမျိုးသမီးတွေဝိုင်းနေကြပြီဆိုလို့ရှိရင်တပည့်တော်သွားပြီးတော့ကြည့် တက္ကနာမှာတယောက်ယောက်ရှိတယ်ဆိုလို့ရှိရင်အမျိုးသမီးရောတက္ကရောတပည့်တော်ပက်ပက်ဆက်ဆက်ပြောတာပဲအဲ့ဒီရှိတယ်မဲ့တက္ကကိုဆွဲပြီးသပင်ဆွဲဆောင်ထုရိုက်အဲ့ဒါလို့တပည့်တော်လုပ်တယ်တဲ့အိမ်ကြတော့လည်းပဲမနေရသေးဘူးအဲ့ဒါထုရိုက်အိမ်ကပစ္စည်းတွေခွဲပေါက်နဲ့တပည့်တော်အဲ့ဒါလို့လုပ်ခဲ့တယ်တဲ့အခုတရားရှုတဲ့အခါကျတော့အဲ့ဒီတပည့်တော်မိုက်တဲ့စိတ်တွေစီစိတ်ကပြန်ပြန်ရောက်နေတော့ငါဒီအကုသိုလ်တွေဘယ်လိုနဲ့ကြည်နိုင်မှမလဲလို့အဲ့ဒါလို့စိတ်ထဲမှာဖြစ်နေတော့ရှုမှတ်လို့ကိုမရဘူးစိတ်တွေလွတ်နေပါတယ်ဗျာတဲ့အဲ့ဒါဘယ်လိုလုပ်ရပါမလဲတဲ့အဲ့ဒါဘုန်းကြီးတို့တရားတော်မှာဘယ်လိုလုပ်ဒီတော့ဘယ်လိုလုပ်ရမလဲဆိုတာအသာဖဲတတ်ပါအောင်ကဲသူ့အခြေအနေကြီးသူ့တရားပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘာကြောင့်ပြောနိုင်တယ်လဲတရားအကျိုးလိုလားတဲ့သဘောရှိရဲ့လားမရှိဘူးဟုတ်ကဲ့လားဘသူအကျိုးပဲလိုလားနေလဲသူအကျိုးပဲလိုလားတာငါမှတပါတခြားကိုမြင်မွေးထော်မောတောင်မကြည့်ရဘူးဒီလိုမဟုတ်လားအဲ့ဒါလို့ဆိုတော့ဘသူအကျိုးလိုလားနော်အဲ့သူအကျိုးလိုလားနေတဲ့စိတ်ကမေတ္တာစိတ်လားတမေစိတ်ပေါ့မဟုတ်ဘူးလားရာဂစိတ်ပဲလောဘလိုလဲခေါ်တယ်ရာဂလိုလဲခေါ်တယ်တဏှာလိုလဲခေါ်တယ်မဟုတ်လားရှင်းသလားမေတ္တာစိတ်ကဘသူ့ကိုကြည်တယ်လဲသူ့ကိုကြည်တယ်ရာဂတဏှာလောဘစိတ်ကဘသူ့ကိုကြည်တယ်လဲကိုယ်ကိုကြည်တယ်ဒီလိုဆိုလို့ရှိရင်အဲ့ဒါလိုလူကလေးမိန်းကလေးနှစ်ဦးရမှထားတဲ့မေတ္တာဆိုတဲ့တရားဟာသူတို့ပြောတဲ့အတိုင်းဟုတ်ကဲ့လားမဟုတ်ဘူးနော်မေတ္တာစာဆိုတာကဟုတ်ပါမလားမေတ္တာစာဆိုတာတဲ့မိစာဆိုပိုးပြီးမှမဟုတ်ဘူးလားပါစာတော့ရာဂဆိုတာမိမဟုတ်လားမိတစ်စက်တစ်ပါးတဲ့မပါဘူးလားပါတယ်နော်ရာဂကိနာအာဒိတံဒေါသကိနာအာဒိတံမောဟကိနာအာဒိတံသာနိယဇရာယမရဏေနသောတိဟိပရိဒေဝဟိဒုက္ခိဒေါမနတေဟိဥပါယတေဟိအာဒိတံတိဝရာမိတဲ့ရာဂေကိနာရာဂမိဖြင့်အာဒိတံတဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏တဲ့ဒေါသကိနာဒေါသမိဖြင့်အာဒိတံတဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏မောဟကိနာမသိမှုမောဟမိဖြင့်အာဒိတံတဟုံဟုံတပြောင်မြောင်တောက်လောင်လျက်ရှိ၏တဲ့ဒီတော့မေတ္တာစိတ်ကသူ့ကိုပရာဂစိတ်ကကိုယ်ကိုဆိုတော့အဲ့ဒီကိုယ်ဘို့ကြည်တယ်ဆိုကြဲကကိုယ်ဘို့မဖြစ်ရင်မီးတောက်မယ်ဆိုတာမသေးကြဘူးလားမသေးပါဘူးသေကြတယ်အဲ့ဒီတော့မီးစာခေါ်ရမလားမေတ္တာစာခေါ်ရမလားမီးစာပါဘူးမီးစာပေါ့မဟုတ်ဘူးလားလူကလေးမိန်းကလေးကြထားတဲ့စိတ်ထားတဲ့စာဆက်သွယ်တဲ့စာမီးစာဟုတ်လားအချင်းချင်းပေါ်ထားတဲ့စိတ်ဟာမီးစိတ်ဘယ်နဲ့မေတ္တာတော့မဟုတ်ဘူးလားကဲပူလောင်သလားအေးမြသလားပူလောင်နဲ့ဒါကြောင့်မို့လို့မာစိတ်လဲမီးစိတ်ပဲမေတ္တာကတော့အဲ့လိုဟုတ်ကဲ့လားမဟုတ်ဘူးမေတ္တာကသူ့အကျိုးပဲကြည့်တယ်သူ့ကိုချမ်းသာစေခြင်းနဲ့သူချမ်းသာပြီးရောဟုတ်ကဲ့လားသူချမ်းသာပြီးရောဆိုတဲ့စိတ်ဟာစိတ်အထားခံရတဲ့ပုဂ္ဂိုလ်မှလည်းအေးမြတယ်စိတ်ထားတဲ့ပုဂ္ဂိုလ်မှလည်းဒီစိတ်ကြောင့်မအေးမြဘူးလားအဲ့တော့မေတ္တာကတော့အေးစိတ်ပေါ့မဟုတ်ဘူးလားအေးစိတ်ရေစိတ်လို့ခေါ်ခြင်းခေါ်ပေါ့ဟုတ်ကဲ့လားရာဂကတော့ဗာစိတ်လဲမီးစိတ်အဲ့ဒီကရာဂဆိုတဲ့မီးစိတ်နဲ့ပေးတဲ့စာကြတော့မီးစာဟုတ်ကဲ့လားဒီလိုဆိုလို့ရှိရင်အဲ့ဒီမိစာပါဖြစ်မလဲဘူရာပေါ့မလောင်ဘူးလားဘယ်ထိလောင်မလဲပြာကြအောင်လောင်နေဟုတ်တယ်ပြာကြအောင်လောင်နေဒါဒဂါကြီးကကိုရွေ့ပြောတာဟုတ်ကလားဒီတော့ဒီမှာပြောချင်တာကဘုန်းကြီးတို့ဝေစနာတရားတွေပြရတဲ့အခါမှာလှဲ့ပတ်တဲ့တရားတွေပြရတဲ့အခါမှာဒီမေတ္တာကိုဘယ်လိုဆိုသလဲဆိုတော့မေတ္တာယနာမှုခေနရာဂောဝင်စေတိတဲ့ မေတ္တာယနာမူခေနမေတ္တာယောင်ယောင်ဖြင့်ราโกตัมเมမှုသည်ဝင်စီတိလှဲ့ပါ၏တဲ့တัมเมမှုราကကမေတ္တာလိုလိုဘာလိုလိုနဲ့လူကိုလှဲ့စားတယ်တဲ့မဟုတ်ဘူးလားဟုတ်တယ်เนาะဒါဖြင့်ယမယံခံများအကျိုးလိုလာတဲ့စိတ်မရှိဘူးလားဆိုတော့ရှိတော့ရှိတယ်ရှိပေမဲ့လို့အကျိုးလိုလာတဲ့မေတ္တာစိတ်ကအာနေနေပဲမဟုတ်ဘူးအများသိနိုင်တာတစ်ချက်ကမေတ္တာဆိုလို့ရှိရင်သူ့ဘုဟုတ်သလားမေတ္တာဆိုရင်ဘသူ့ဘုလဲသူ့ဘုရာဂဆိုရင်တခါမေတ္တာဆိုရင်အေးမြတယ်ရာဂဆိုရင်ပူလောင်တယ်ဟောမကွဲဘူးလားအမှန်တန်ကွဲတယ်ဆိုကြပါစို့ကိုမိတ်ဆွေတယောက်ကိုကိုအမှန်တန်အတူနေတုန်းကတဲပိကူညီတယ်အချင်းချင်းကလည်းတဲပိချစ်ခဲ့တယ်သူအကျိုးကိုအကျိုးအမြဲတစေကူညီဆောင်ရွက်လို့မိရင်ဆွေရင်မိကောင်းဆွေကောင်းသူဟာတရားတကြီးသွားပြီးအလုပ်လုပ်ရတယ်အောက်ပြေအောက်ရသွားပြီးအလုပ်လုပ်ရတယ်လုံးတဲ့အခါကျတော့သူကိုအလောအကံဖြောင်တန်းပြီးတော့ပစ္စည်းဥစ္စာရရှိပါစေ။ကျန်ကျန်မာမာရှိပါစေ။ချမ်းချမ်းသာသာရှိပါစေ။အဲ့ဒီစိတ်ကိုယ်တဏ္ဍာမှာမဖြစ်ဘူးလား။ဖြစ်တယ်နော်။ဒါဖြင့်အဲ့ဒီစိတ်ဟာကိုယ်ကိုလားသူ့ကိုလား။သူ့ကိုဒီလိုဆိုလို့ရှိရင်ဘာစိတ်ခေါ်မလဲ။မေတ္တာစိတ်သူကိုနဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေကိုနဲ့အတူနေသည်ဖြစ်စေမနေသည်ဖြစ်စေသူချမ်းသာနေရင်ပြီးရောဟုတ်တယ်မဟုတ်လားဒါကဘာစိတ်လဲမင်းတာစိတ်ဒီလိုမဟုတ်ဘဲနဲ့သူဘယ်လိုပဲတရားတရေမှချမ်းသာချမ်းသာငါနဲ့ခွဲနေရတာကိုမဖြစ်ပါဘူးအဲ့ဒါသူနဲ့ပဲအတူနေခြင်းမှတည်းဆိုရင်အဲ့ဒီစိတ်ဟာသူ့ကိုလားကိုကိုလားကိုကိုဆိုတော့မင်းတာစိတ်လားဘာစိတ်လဲရာဂစိတ်ဟုတ်ကဲ့လားဒီမှာဘုန်းကြီးတို့အဲ့ဒီလောဘခေါ်တဲ့တဏှာရာဂကိုနှမျိုးဖွဲ့တယ်ဘယ်လိုနှမျိုးဖွဲ့တယ်လဲဆိုတော့ရာဂလို့နာမည်တတ်ရတဲ့အမျိုးသမီးအမျိုးသားချမ်းမှဖြစ်တဲ့စိတ်နဲ့ဂေဟတိတဗေမလို့နာမည်တတ်ရတဲ့အိန္ဒေသူလူကိုမှီသောချစ်ခင်ခြင်းခေါ်တဲ့တဏှာလောဘနှမျိုးဖွဲ့ရတယ်အိနေသူလူအချင်းချင်းချစ်ခင်တဲ့တဏှာကအပျော့စားအသေးစားပေါ့အမျိုးသမီးအမျိုးသားကြားမှဖြစ်တဲ့တဏှာကတော့အပြင်းစားအကြီးစားပေါ့ဘယ်လိုလဲဆိုတော့သားကသမီးသားမိဘကသားသမီးကိုချစ်တယ်သားသမီးကမိဘကိုချစ်တယ်ညီကောင်မောင်နှမအချင်းချင်းချစ်ကြတယ်မိတ်ဆွေတငယ်ချင်းချင်းချစ်ကြတယ်ဆိုတာများသောအားဖြင့်တော့သူအကျိုးလိုလာတဲ့မေတ္တာစိတ်ပါပါတယ်သို့တော်လည်းပဲယံဖန်ယံခါမှာညှိတွယ်တဲ့သဘောရှိတဲ့တဏှာလောဘဒါပါတယ်မပါဘူးလားအဲ့ဒါပါလို့ပဲကိုညီနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်ကိုညီမနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်စိတ်ထဲမှာလွမ်းနေလို့ဆွေးတယ်လို့ဝမ်းနေတယ်လို့စိတ်ဆင်းရဲတယ်လို့မဖြစ်ဘူးလားအဲ့ဒီလွမ်းနေဆွေးတယ်စိတ်ဆင်းရဲတယ်ဆိုတော့အကျိုးမဲ့တွေဖြစ်ပေါ်ခြင်းရဲ့အကြောင်းဟာမေတ္တာဟုတ်ပါမလားမဟုတ်ဘူးဂေဟတိတပင်မခေါ်တဲ့တဏှာပဲဟုတ်ကဲ့လားမေတ္တာကတော့မကောင်းကျိုးကိုဘယ်တော့မှမဖြစ်စေဘူးကောင်းကျိုးကိုပဲဖြစ်ပေါ်စေတဲ့ငြိမ်းချမ်းမှုအေးမြမှုကြည်လင်မှုရွှေလန်းမှုကိုပဲဖြစ်ပေါ်စေတဲ့အဲ့ဒီမေတ္တာကသူဘယ်နေရာမှာဘာပဲဖြစ်နေနေချမ်းသာရင်ပြီးရောချမ်းသာပါစေကျမ်းမာပါစေဆော့ဆော့အဆင်ပြေပါစေလုံငန်းကင်ကအဆင်ပြေပါစေပေါင်းရည်တင်းရည်အဆင်ပြေပါစေသူအဆင်ပြေနေရင်ပြီးရောသူကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေဒါအရေးမဟုတ်ဘူးဟုတ်ကဲ့လားတွေ့ရတဲ့အခါကျပြန်လို့လဲငယ်ပေါင်းကြီးဖို့ရင်ဝမ်းတော့မตายရဘူးလားဝမ်းตายရပါတယ်မတွေ့ရတဲ့အခါကျတော့လွမ်းရဲ့လားမလွမ်းဘူးဒါဟာမေတ္တာလားတဏှာလားဂေဟတိတပေမမဟုတ်ဘူးနော်မေတ္တာတရားစစ်စေဟုတ်ကဲ့လားနားလည်ပြီလားအဲ့ဒီမေတ္တာစိတ်ကိုမိမိတဏှာမှာအကျဉ်းငိမ့်အဖန်မှာဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းတာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်လူတိုင်းလူတိုင်းအဲ့ဒီ တတ္တဝါအမြတ်ချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းပါစေအဆအအဆင်ပြေကြပါစေဆိုတဲ့မေတ္တာစိတ်ထားလူတိုင်းလူတိုင်းမှာပွားများလို့တော်တော်များများဖြစ်ကြပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ရဲ့စိတ်ဟာနူးညံ့မလားကြမ်းတမ်းမလားယဉ်ကျေးမလားရိုင်းဆိုင်မလားမဲအဲ့ဒါလို့ဆိုလို့ရှိရင်ကိုယ်ကြေးရွာသူကြေးရွာသားချင်းကိုယ်နယ်သူနယ်သားချင်းတမိသားစုရဲ့လိုသဘောထားပြီးတော့အချင်းချင်းကူညီဆောင်ပါခြင်းနှုတ်ဤဆောင်ပါခြင်းလက်ဤဆောင်ပါခြင်းနှုတ်ဤနှုတ်နဲ့လက်မတတ်နိုင်တောင်မှပဲစိတ်ဤဆောင်ပါခြင်းအဖြစ်သူအစအစအဆင်ပြေပါစေလို့ဒီလိုစိတ်မထားပေဘူးလားထားရင်ခုနလိုသီးမခံတဲ့သဘောတွေရှိပါအောင်မလားငါမထီနဲ့ထီရင်တော့သိသွားမယ်ဆိုတဲ့စိတ်တွေဖြစ်ပါအောင်မလားမဖြစ်တော့ဘူးဒီလိုဆိုလို့ရှိရင်ဒုတ်တပြက်ဓာတပြက်လာအောင်မလားမလာရင်မချမ်းသာပြီဘူးလားချမ်းမြေ့သောကြေးရွာမဖြစ်ပြီဘူးလားဒါကြောင့်ချမ်းမြေ့ကြေးရွာဖြစ်ခြင်းဘာလို့ရမလဲအချင်းချင်းမေတ္တာစိတ်ထားကိုယ့်ရည်သူရည်သားချင်းလည်းဆင်းဆင်းအချင်းချင်းမေတ္တာထားကိုယ့်နေသူနေရနေသားချင်းလည်းပဲမေတ္တာထားအလုံးချမ်းသာပါစေကိုယ်ဆင်းရဲစိတ်ဆင်းရဲတည်းမရှိကြပါစေနဲ့တို့များအားလုံးဟာယောနီချုပ်စာဟာတူနဲ့တူဆွေမျိုးမကင်းတဲ့ပုံစံတွေဆွေမျိုးတွေပဲမိသားစုပဲလို့အဲ့ဒါလို့သဘောထားနိုင်အောင်မေတ္တာတရားပွားများမယ်ဆိုလို့ရှိရင်တော့တလောကလုံးဓမ္မမဟုတ်တနယ်လုံးရေခဲတုံကြီးဖြစ်မနေဘူးလားဘာကြောင့်ရေခဲတုံကြီးဖြစ်နေမှာမေတ္တာဓာတ်ဆိုရဲအေးဓာတ်ရစ်ပလွှမ်းခြုံလို့မဟုတ်ပေဘူးလားမလိုအပ်ဘူးလားလိုအပ်တယ်နော်လိုအပ်တယ်ဒီတော့အဲ့ဒီမေတ္တာဘာဝနာပွားတဲ့အခါမှာအကျိုးတရားက12ပါးရတယ်လို့မြတ်စွာဘုရားဟောတယ်တတ္တဝါများကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကိမစေအစစာရရာအဆင်ပြေပါစေလို့အဲ့ဒါလို့ဆင်ញံနှလုံးသွင်းပြီးမိမိတဏ္ဍာမှာဒီချမ်းသာစေခြင်းနဲ့စိတ်ထားအကျဉ်းချင်းဖမ်းမှန်အထက်ထဖြစ်ပေါ်အောင်5မိနစ်10မိနစ်15မိနစ်မိနစ်20 30 45မိနစ်တနာရီအစရှိသည့်လေ့ကျင့်ပွားများမယ်ဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းမေတ္တာဓာတ်အရှင်ရမလားနိုင်မလားမေတ္တာဓာတ်အရှင်လာရလဲရလာလို့ရှိရင်ဒီစိတ်ကောင်းစိတ်မြတ်ဝင်တဲ့ပုဂ္ဂိုလ်ရဲ့မျက်နာဟာကြောက်เสียကြီးဖြစ်နေမလားခင်เสียကြီးဖြစ်နေမလားခင်เสียဖြစ်နေမှာပေါ့လူတိုင်းလူတိုင်းကအမလေးသူနဲ့တွေ့ရတာဟဲ့ချမ်းမြေ့လိုက်တာမဟုတ်ဘူးလားသူမျက်နာမြင်လဲရတဲ့နဲ့စိတ်แท้ကိုချမ်းသာသွားတာပဲမပြောနိုင်ဘူးလားဘုန်းကြီးတို့တို့ရေုံနေအများကြီးရှိတယ်အများကြီးရှိတယ်ဒီနေ့ကပဲဒီမလာခင်တပည့်မိသားစုတစ်သားအကြောင်းလာတယ်အကြောင်းလာတော့အဲဒီကတမိလောက်တဲ့လူကသူကအသက်25နှစ်ရှိပါပြီရောပြီပဲရှင်ကအထုတ်တာလားဘယ်နဲ့ပြောလဲဆိုတော့ဆရာတော့အကြောင်းနဲ့ဝင်လိုက်လို့ရှိရင်ねအကြောင်းဘဝကဝင်ကလေးကစိတ်ထဲကိုတခါတည်းအေးမြသွားတာပဲတဲ့ဆရာတော်ကတကြောင်လုံးကိုမေတ္တာဓာတ်တွေလွှတ်ထားသလားမသိဘူးပဲအဲ့ဒါလို့ပြောတယ်ဘုန်းကြီးကအကြောင်းမှလည်းပဲအဲ့ဒါမေတ္တာပွားဖို့ကိုပဲတိုက်တွန်းတယ်မေတ္တာပွားဖို့ဟောတယ်ဝိပဿနာကြီးမလုပ်ကြနဲ့တချို့ဝိပဿနာပွားလို့အဆင်မပြေဘူးဆိုမေတ္တာကိုမေတ္တာဘာဝနာအခြေခံခိုင်းတယ်မေတ္တာဘာဝနာကို15မိနစ်လောက်ပွားပြီးမှစိတ်ထဲမှာတော်တော်ကြည်လင်မှုငြိမ်းချမ်းမှုတည်ငြိမ်မှုအေးမြမှုရှိတဲ့အခါကျမှ gain ဝိပဿနာဘာဝနာပွားလို့အဲ့ဒါလို့ညွှန်ကြားတယ်။ဒါကြောင့်မို့အမြဲတစေကျောင်းသားကအစမေတ္တာကိုတိတိကျကျသေးသေးချာချာအပွားခိုင်းတယ်ကိုရင်ရောဦးစင်ရောယောဂီအမျိုးသားရောအမျိုးသမီးရောအဲ့ဒီမေတ္တာစိတ်ပို့ပြီးတော့ဖြစ်နိုင်အောင်ဆိုပြီးတော့ဝါတွင်းမှာဆိုရင်ဥပုံနေတိုင်းတက်တက်လွတ်စားတယ်တက်တက်လွတ်စားပြီးနဝင်ကဥပုံဆောက်တည်တယ်ဆောက်တည်ပြီးတော့မေတ္တာဘာဝနာပွားကြတယ်မေတ္တာဘာဝနာပွားပြီးတော့အသားတွေစားနေရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာနဲ့တဲပြီးမလိုက်လျောဘူးမေတ္တာဘာဝနာပွားများတာစိတ်မတန့်စရာဖြစ်တယ်အဲ့ဒါကြောင့်မလို့ ဝါရင်းဥပုနေတွေမှာဆိုလို့ရှိရင်တက်တက်လို့စပြီးတော့မေတ္တာနဝင်ကဥပုမေတ္တာပါဝင်ဖြစ်တဲ့နဝင်မကဥပုသီလဆောက်တည်ပြီးတော့မေတ္တာဘာဝနာပွားများခံရတာဆလိုရာကအဲ့ဒါလို့ပွားပါများလာတော့တစ်ခါပွားနှစ်ခါပွားသုံးခါပွားနဲ့အရာမထင်အကျိုးမသက်ရောက်နေပေမဲ့နေ့စဉ်နဲ့အမျှတနေနေမျှအချိန်လေးမှာပွားပွားလာတဲ့အခါကျတော့အချင်းချင်းမေတ္တာစိတ်ဓာတ်အရှိန်ခလာပြီးတော့အချင်းချင်းငဲ့ညာတဲ့သဘောတွေကျင်နာတဲ့သဘောတွေအဲ့ဒီသဘောတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ဓာတ်အဲ့ဒီပတ်ဝန်းကျင်ရဲ့ဟိုရင်အင်္ဂလိပ်လိုဆို atmosphere ခေါ်တယ်ဗမာအဲ့ဒါပြန်ရတာခက်တယ်အရှိန်လို့ပဲပြောပါတော့အဲ့ဒီပတ်ဝန်းကျင်ရဲ့ဒီအရှိန်အဲ့ဒီအချိန်ကတဖြည်းဖြည်းတဖြည်းဖြည်းဟလာတော့လာပဲဟလာပြီဆိုလို့ရှိရင်အဲချမ်းသာရောအားလုံးကိုပျော်လို့ရှင်လို့ငြိမ်းချမ်းလို့အေးမြလို့လွန်ခဲ့တဲ့၃နှစ်လောက်ကချမ်းမြေ့တာလာပြီးတော့တရားအထုတ်တဲ့တဝါတွင်နေပြီတရားအထုတ်တဲ့ငဇုံကအထက်ပဲငဇုံကကျောင်းနိုင်ဘုန်းကြီးတပါတဝါတွင်အထုတ်ကထိန်ခင်းပြီးမှပဲပြန်တယ်တရားလည်းကျူးကျူးဆော့ဆော့အထုတ်ပါပြန်တဲ့အခါကျတော့ရှောက်တယ်ဘယ်လိုရှောက်လဲဆိုတော့ဆရာတော်ဘုရားတဲ့တပည့်တော်တို့ဆရာတော်စီမံလာပြီးတော့တရားအထုတ်ရတာတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့တရားကတော့ကိုကျူးစားသလောက်ကျူးစားသလောက်ရကြတာပဲတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့နေနီးထိုင်နီးစိတ်ထားနီးပါတပည့်တော်တို့ရပါတယ်ဘုရားတဲ့ဒါကြောင့်အမှန်ချမ်းသာပါဆရာတော်ပရိသတ်ကြည်ရတဲ့အခါမှာလည်းအမတန်ငြိမ့်ငြိမ့်ချမ်းချမ်းအေးအေးမြတ်မြတ်ကြည်ကြည်လင်လင်နဲ့ငြိမ့်ငြိမ့်သက်သက်ရှိတဲ့ပရိသတ်ဖြစ်လို့တပည့်တော်ဖြင့်နေစဉ်နဲ့အမျှစိတ်ထဲမှာပီတိဖြစ်လို့မပြီးပါဘူးဗျာဒီပီတိတွေပဲရှူရှူနေရတယ်ဘုန်းကြီးတို့ကြောင်းထဲမှာသံဃာတွေရှိတယ်ယဟန်တော်တွေရှိတယ်ရှင်သာမဏေတွေရှိတယ်အကြောင်းသားတွေလည်းရှိတာပဲဘယ်တော့ခါမှအချင်းချင်းကရောက်ဝဆများတယ်ဆိုတာတခါမှမရှိခဲ့ဘူးဘယ်တော့ခါမှမရှိဘူးအဲ့ဒါရံဖြစ်ဖို့ရဲဖို့နဲ့ဖို့ဆိုတာဒါတော့အဝေးကြီးတူနဲ့တူကရောက်ဝဆများတာတောင်မရှိဘူးတခါတည်းရန်ရောက်စကိုရင်ပေါက်စလေးတွေနားမလဲလေးလို့ရောက်စမှာအချင်းချင်းသီးမခံမဲနဲ့နိမဲငဆပြောတာလေးပါလေရှိတယ်ဒါပေမဲ့သူတို့လည်းပဲရောက်လာလို့ကြာလာတဲ့အခါကျတော့တခြားပုဂ္ဂိုလ်တွေအတုလိုက်အချိန်နဲ့ပါသွားပြီးတော့အဲ့ဓာတွေမရှိတော့ဟောအမတန်ငြိမ်းချမ်းအေးမြတယ်နေရတာအမတန်ချမ်းသာတယ်ဒါကြောင့်အဲ့ဒီပတ်ဝန်းကျင်လိုပဲဘုန်းကြီးတို့ဒီဘက်ကတောင်တွင်းကြီးနေကဘုန်းကြီးတို့နဲ့စက်တဲ့ကြီးပါတွေမှာလည်းပဲအဲ့ဒီလိုပတ်ဝန်းကျင်မျိုးငြိမ့်ငြိမ့်ချမ်းချမ်းအေးအေးမြမြကြီးကြီးလင်းလင်းပတ်ဝန်းကျင်တွေပဲဖြစ်လို့ရှိရင်အမှန်တန်ကောင်းတာပဲလို့တဲ့လို့စိတ်ထဲမှာဖြစ်ပေါ်မိလို့ဘုန်းကြီးကဒီတရားဟောတာစိတ်ထဲဖြစ်ပေါ်တော့အခုမှဖြစ်ပေါ်တော့မဟုတ်ပါဘူးရှိကကလေးကဖြစ်ပေါ်တာပဲအခုမှအခွင့်ကြုံလို့မဟုတ်ဒီတရားဟောရတာဘုန်းကြီးတို့ကတော့အဝေးနေလို့လားမသိဘူးတောင်ပေါ်ကနေကြည့်တဲ့လူဟာတောင်အောက်ကနေရဒေသတွေတပြင်းနဲ့တပြားနဲ့တသားနဲ့တွေ့ရသလိုအဝေးနေရတဲ့ဘုန်းကြီးတွေကဘုန်းကြီးတို့ကကိုယ်နယ်ကိုပြန်ကြည့်လိုက်တဲ့အခါကျတော့ဒါဖြင့်ပြင်းမပဲဒါဖြင့်ကြည်ငုံသားပဲဒါဖြင့်အောင်သူခဒါဖြင့်ရဲသားပဲဒါဖြင့်ချောင်းနဲ့သားပဲဒါဖြင့်တရစုသားပဲလို့အဲ့လိုခွဲခွဲခြားခြားစိတ်ထဲမမြင်ပါဘူးအားလုံးပဲတသွေးနဲ့တသားနဲ့အနေနဲ့ဘုန်းကြီးတို့စိတ်ထဲမှာမြင်တော့တာပဲတောင်ပေါ်ကနေပြီးတော့အောက်ကိုကြည့်ရတဲ့လူဟာတသားနဲ့နေရသလိုအဲ့ဒါလိုပဲဘုန်းကြီးတို့စိတ်ထဲမြင်နေတာပြီးတော့အခုဒီမှာရှိတဲ့ဘုန်းကြီးတွေတရားဓမ္မတွေဆက်ဆံတာတွေ့ရလာရဲ့ဒါလည်းပဲခွဲခွဲခြားခြားမရှိဘူးလို့ဘုန်းကြီးကယူဆတယ်ပြီးမှဘုန်းကြီးကလည်းပဲပကံကုန်ယတ္တူရွာသားချောင်းနဲ့ယတ္တူရွာသားကိုပြီးချရလို့သူတို့စိတ်ထဲမှာခွဲမထားဘူးလို့ဘုန်းကြီးကဒီလိုပဲမြင်တာအဲ့ဒါလိုပဲတခြားတခြားရတ္တူရွာသားတွေလည်းပဲဒီတိုင်းပဲသူများတသွေးတဲ့တသားတဲ့တမိသားစုတွေပဲလို့အဲ့ဒါလိုသဘောထားပြီးတော့အချင်းချင်း မေတ္တာထားကြလို့ရှိရင်တော့အင်မတန်ငြိမ်းချမ်းအေးမြတဲ့ပတ်ဝန်းကျင်ဖြစ်ပြီးတော့နေရထိုင်ရတာမချမ်းသာဘူးလားချမ်းသာတယ်ဘာစားစရာမရှိလဲချမ်းသာနေတာပဲဝတ်စရာမရှိလဲချမ်းသာနေတာပဲဒါကြောင့်မလို့ချင်းချင်းကာယကံမေတ္တာကိုအပြုမူပါလဲပဲမေတ္တာစိတ်ရှိသွားရှိပြီးပြုပါမေတ္တာစိတ်ရှိသွားရှိပြီးပြုတယ်ဆိုရင်ကတစုံတူနဲ့ပတ်သက်လို့ပြုလို့ရင်မေတ္တာစိတ်နဲ့ပြုတယ်ဆိုတော့ဒီအပြုမူဟာကောင်းကျိုးကိုလိုလားတဲ့အပြုမူဖြစ်မလားဆိုးကျိုးလိုလားတဲ့အပြုမူဖြစ်မလားကောင်းကျိုးလိုလားတဲ့အပြုမူဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတယ်ဖြစ်မလားကောင်းကျိုးလိုလားတဲ့အပြုဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့အခါမှာလည်းပဲနာခံတာမချင်းချင်းနာမခံတဲ့စကလုံးမသုံးမဲနဲ့ကြားလိုက်ရပြီဆိုလို့ရှိရင်နားထဲမှာကာဏဒုက္ခခေါ်တဲ့နာချမ်းသာစေတဲ့စကားနာရေအတစင်စိတ်ထဲရောက်သွားပြန်လို့လေစိတ်ထဲမှာချမ်းငြိမ်းချမ်းအေးမြပြီးနှစ်သိမ့်ဖူးပီတိတွေဖြစ်သွားတဲ့ဇာကအဲ့ဒီဇာကပြောမယ်ဝစီကမေတ္တာမေတ္တာစိတ်ရှိသွားရှိတဲ့နှုတ်ပြောမကောင်းဘူးလားအဲ့ဒါလူသာဖြစ်နိုင်မယ်ဆိုလို့ရှိရင်အင်မတန်ချမ်းသာပေါ့တကဘာလုံးဒီလိုရှိမယ်ဆိုလို့ဖြစ်မယ်ဆိုလို့ရှိရင်တော့ရဲဌာနလည်းထားเสียမလိုဘူးတရားယုံလည်းထားเสียမလိုဘူးစစ်တပ်လည်းထားเสียမလို့ဘူးမဖြစ်နိုင်တာကခက်တယ်เนาะအဲ့တော့တကမာလုံးဖယ်တာပါဆိုဘုန်းကြီးတို့တနေသာချင်းချင်းတော့တနေလုံးတော့ဖြစ်နိုင်အောင်ကြိုးစားရင်မကောင်းဘူးလားဖြစ်နိုင်အောင်ကြိုးစားရင်သိကောင်းတာပဲမေတ္တာနှင်းရှင်ပြုမူလင်းအစဉ်အောင်မေဘွယ်သူကုန်ကျေစုမမေဘူးအထူးအောင်မေတယ်ဟုတ်သလားမင်းတန်နဲ့ရှင်ပြီပြောဆိုပြုလုပ်တဲ့ကုညီတဲ့ပုဂ္ဂိုလ်သူ့ကုံကျေစုမေးပါမလားမေးဘူးအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုအများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်မှန်သလားလူများမချစ်ဘူးလားမခင်မင်ဘူးလားမလေးစားဘူးလားလေးစားတယ်အလေးစားခံရတဲ့လူလည်းချမ်းသာတယ်လေးစားရတဲ့လူလည်းချမ်းသာတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမ်းမကွဲတသွေးတဲ့ညီလဲညီညွတ်တယ်အဲ့ဒါလိုအချင်းချင်းမေတ္တာထားကြပြီဆိုလို့ရှိရင်တော့မညီညွတ်နိုင်တာရှိသေးလားမရှိတော့ဘူးတစိတ်ထဲတဝမ်းနဲ့တသွေးတဲ့တသန်နဲ့တမိသားစုတဲ့စိတ်ထားတော့နော်ဒီဝမ်းမကွဲတသွေးတဲ့ညီလဲညီညွတ်တယ်ဟုတ်ပြီလားညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတယ်မှန်မလားမှန်ပါဗျာညီညွတ်တဲ့လူတွေညီညီညာညာနဲ့ကိုညီညာနှုတ်ညီညာစိတ်ညီညာနဲ့ဆောင်ရွက်ပြီဆိုလို့ချင်းဒီလုံငန်းမပြီးစည်းတာရှိမလားမရှိဘူးဟိုမှာမနေ့ကဆောက်တာမနေ့ကမနေ့မှဆောက်ရတာဘုန်းကြီးတို့လာတော့သူတို့တိုင်တွင်းတူးတော့ပဲရှိသေးတယ်အဲ့ဒါညကြတော့ဟောမန္တကြီးပြီးသွားပြီ။ဒါဘာဖြစ်လို့လဲ။ညီညွတ်လို့အစစအရာဒီတိုင်းပဲဆိုရင်သိကောင်းမှာပေါ့။ဟုတ်ဘူးလား။ဆိုမေတ္တာနှင်းရှင်ပြုမူလင်အစဉ်အောင်မေ့ပွဲမေတ္တာနှင်းရှင်ပြုမူလင်အစဉ်အောင်မေပွဲသူကုန်ယေစုမမေဘူးအထူးအောင်မေတယ်သူကုန်ယေစုမမေဘူးအထူးအောင်မေတယ်မြာချစ်ခင်ကျိုးသေးခြင်းခင်မင်းလေးစားတယ်အများချစ်ခင်ယူသေးခြင်းခင်မင်းလေးစားတယ်ဒီဝမ်းမကွဲ သက်သွေးတဲ့ညီလဲညီညွတ်တဲ့စိတ်ဝါမကွယ်သက်သွေးတဲ့ညီလဲညီညွတ်တဲ့လူဆောင်ဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတဲ့ညီညွတ်သူဆောင်ဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်စိတ္တနှင်းရှင်ပြုမူလင်အစဉ်အောင်းမေပွဲသူကုန်ကျေစုမမေဘူးအထူးအောင်းမေတယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စေဝံမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်းနိုင်အောင်လူပေါင်းချမ်းသာတဲ့နောက်တစ်ခုကမေတ္တာဝစီကံအပြောအဆိုပေါ့ဆိုမေတ္တာနှင်းရှင်ပြောဆိုလင်အစဉ်အောင်းမေပွဲသူကုန်ကျေစုမမေဘူးအထူးအောင်းမေတဲ့အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်းနိုင်အောင်လူကောင်းငြိမ်းချမ်းတယ်ဆိုမေတ္တာမနောကံနော်မေတ္တာနှင်းရှင်ကြံတွေးလင်အစဉ်အောင်းမေ့ပွဲသူကုန်ကျေစုမမေ့ဘူးအထူးအောင်းမေ့တယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတဲ့စိတ်ဝမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်ဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်အဲ့ဒါဘာခေါ်လဲဆိုတာရဏီယတရားသာရဏီယတရားဆိုတာအသက်ထက်ဆုံးတတိယအောင်းမေ့နေရမယ့်တရားပဲတဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်ကိုသူပါဝင်ခြင်းသူနဲ့ဆက်တွယ်ဆက်နွယ်တဲ့ပုဂ္ဂိုလ်တွေကအသက်ထက်ဆုံးအမြဲတစေတတိယအောင်းမေ့နေရတယ်တဲ့ဒါကြောင့်ဒီတရားကိုဘာခေါ်လဲသာရဏီယတရားနော်ဘာတရားတဲ့တော့သာရဏီယတရားမဟုတ်တော့ပြီဘူးလားသိဟုတ်တယ်ဣဒဗေကဝေဘေခုနောမေတ္တာကာယကာမပစ္စုပတ္တိတံဟောတိသဗ္ဗမဇာရိတုအာဝိစေဝရဟောစာမြေကွယ်မှာဖြစ်စေရှေ့တွင်မှာဖြစ်စေတဲ့ကိုယ်နဲ့ဆက်သွယ်နေသမျှပုဂ္ဂိုလ်တွေပေါ့မေတ္တာရှိသွားရှိတဲ့အပြုအမူသာပြုမူတယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ကိုအယံမိဓမ္မောသာရဏီယောပိယကရဏောကရုကရဏောသင်္ဃဟာဝသင်္ဃယအဝိဝါဒယဧကိဘာဝယသံဝတ္တိအဲ့ဒီအတိုင်းသာလုံးမယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်အမြဲအောင့်မေ့နေရတာအမြဲတရိယာနေတာပဲအမြဲတရိယာနေဟိုးသူရှိတဲချမ်းသာတယ်သူဘာမှမပြောနိုင်အောင်သူရှိနေတာနဲ့ချမ်းသာတယ်အဲသူပါဇကမြတ်တခွန်းတခွန်းပြောလိုက်ရပြီဆိုလို့ရှိရင်ပြောတာနားထောင်လိုက်ရပြီဆိုဘိုးချမ်းသာတဲ့အစရည်ပြီးပြင်တတိယပြီးအောင်းမေနေရတယ်တဲ့ဒီတရားဟာမေတ္တာရှိသွားရှိပြီးပြုမှုတဲ့အပြုမှုဒီတရားဟာပိယကရဏချစ်ခင်ခြင်းကိုလည်းဖြစ်စေတယ်ဂရုကရဏလေးစားခြင်းကိုလည်းဖြစ်စေတယ်သင်္ဃဟာယစီလုံးညီညွတ်ဖို့ရလည်းဖြစ်တယ်တဲ့အဝိဝါဒာယမငင်းခုန်ဖို့ရလည်းဖြစ်တယ်သာမဂိယညီညွတ်ဖို့ရလည်းဖြစ်တယ်မကောင်းဘူးလားကောင်းတယ်လူရင်းကမေတ္တာပဲဟုတ်တယ်မဟုတ်လား မေတ္တာဆိုတာတတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားအဲ့ဒီစိတ်ကိုမိမိတဏ္ဏမှာတပွားပွားဖြစ်ပွားအောင်အဲ့ဒါလိုအားထုတ်တာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်နေရာရွေးနေစရာမလိုဘယ်နေရာဖြစ်ဖြစ်ဒီစိတ်နဲ့ပတ်သက်တဲ့အလုပ်ကိုမလုပ်သမျှဒီမေတ္တာဘာဝနာပွားလို့ရတယ်ထမင်းချက်ရင်းလဲပွားလို့ရတယ်တမျက်စိလှမ်းရင်းလဲပွားလို့ရတယ်အဝတ်လျှော်ရင်းလဲပွားလို့ရတယ်လက်ထွင်းရင်းလဲပွားလို့ရတယ်ပြိုးနှုတ်ရင်းလဲပွားလို့ရတယ်ကောက်ဆိုင်ရင်းလဲပွားလို့ရတယ်ပြိုးနှုတ်ရင်းကောက်ဆိုင်ရင်းလက်ထွင်းရင်းပွားတဲ့ပုံစံတွေဆိုသိကောင်းပေါ့တတ္တဝါများချမ်းသာရပါစေကိုယ်စင်ရဲ့စိတ်စီရဲ့ကိညာပါစေစသာအစဉ်ပြေကြပါစေဆိုလို့ရှိရင်တတ္တဝါတွေချစ်ခင်လာပြီဆိုလို့ရှိရင်မွေပေးရန်ကြောက်ရပါဦးမလားမကြောက်ဘူးမကြောက်ရဘူးရှိတဲ့မွေလည်းပဲမိမိထွန်အနာလာတယ်ဆိုလို့ရှိရင်ပြေးလိုက်မယ်မိမိလမ်းမမွေရှိအောင်တော့ဒီမေတ္တာဘာဝနာစွမ်းအားကြောင့်ဒီမွေဟာသူ့ဟာသူတခြားလွတ်သွားလိုက်မယ်သူ့ကိုမထီးမီမခိုင်းမီဘူးဒီလိုဆိုလို့ရှိရင်အမတန်မွေပေါ်တဲ့နေရာတွေမှာဆိုရင်ဒီမေတ္တာကိုလက်ကင်ထားရင်မကောင်းဘူးလားကောင်းတယ်မေတ္တာဘာဝနာပွားတယ်ဆိုတာအဲ့ဒီစိတ်ကိုမိမိတဏ္ဍာချိန်ချင်းဖန်ဖန်ဖြစ်ပွားအောင်ဆင်ញံနှလုံးသွင်းတာအဲ့လိုဆင်ញံနှလုံးသွင်းတာမှာနှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာအနောဒိတောဖရဏမေတ္တာလို့နှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာတို့လိုပြောရင်ဩဒိတာမေတ္တာပေါ့အနောဒိတောဖရဏမေတ္တာတို့လိုပြောရင်အနောဒိတာမေတ္တာပေါ့ဩဒိတာဆိုတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးတော့ပွားတာကိုဩဒိတာမေတ္တာခေါ်တယ်အခရာဩဒါအချက်ရေလုံးကြီးတင်ဒီတာယေတဩဒိတာအနောဒိတာမေတ္တာဆိုတာပုဂ္ဂိုလ်တ attva မပိုင်းခြားတော့ဘဲနဲ့တလောကလုံးမှာရှိရှိသမျှ attva တွေအဲ့ဒီ attva တွေအာယုံပြုပြီးတော့ပွားတဲ့မေတ္တာဟာအနောဒိတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးမပွားဘူးအာရဲ့နောရဲ့ဒေါအချက်လုံးကြီးတင်ဒီရဲ့တရဲ့အနောဒိတာဒါတွေမဟုတ်ဒေါအချက်လုံးကြီးတင်ဒီနောက်ကတလေးဘုန်းကြီးတို့ပြိဒါနားလဲပြီလားဗာမေတ္တာနဲ့ဗာမေတ္တာဩဒိတာမေတ္တာနဲ့အနောဒိတာမေတ္တာဟုတ်ကဲ့လားဩဒိတာမေတ္တာဆိုတာဘယ်လိုဟာလဲပုဂ္ဂိုလ်တ attva ပိုင်းခြားသတ်မှတ်ပြီးတော့ပွားတာအနောဒိတာမေတ္တာဆိုတာအဲပုဂ္ဂိုလ်တ attva ပိုင်းခြားမတတ်တတ်မှုမရှိဘဲနဲ့တလောကလုံးမှာရှိတဲ့တ attva အလုံးကိုပွားတာဟုတ်ကဲ့လားအဲဒါလိုပွားတာအနောဒိတာမေတ္တာတ attva အလုံးပွားတာကတော့ဘာမှအထူးခြားရွေးချယ်နေစရာမလိုဘူးစိတ်ထဲမှာပေါ်လာတိုင်းပေါ်လာတိုင်းပွားပြီးရောလက်ထဲသွားလဲပွားပွားပြီးရောကောက်ရည်လဲပွားပြုံးလို့လဲပွားဈေးသွားလဲပွားဈေးအောင်လဲပွားထမင်းချက်လဲပွားဆန်ဖွက်လဲပွားထင်းဖြက်လဲပွားမကောင်းမေဘူးလားအမှန်တကောင်းနေ။ဗေယံဒရေအန္ဒရေမထီပါနိုင်ဘူး။ဒါကအနောဒိတာမေတ္တာကတော့တတ္တဝါအလုံးခြုံပွားတာဖြစ်တဲ့ဘာမှအထူးပြောစရာမလိုရွေးချယ်စရာမလိုသို့သောအနောဒိတာမေတ္တာပွားရင်စိတ်တည်ငြိမ်မှုတမာရီတော့အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်။အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်။ဘာကြောင့်လဲဆိုတော့အာယုံကအများဆိုတော့စိတ်ကဖြန့်ရပြန့်ရပြန့်ဒါကြောင့်တမာရီတော့ရခဲ့တမာရီမရပဲမရရပင်ရခဲ့냐တော့လည်းပဲအဲ့ဒါလို့ပြောလို့ရှိရင်စိတ်ထဲမှာငြိမ်းချမ်းအေးမြလာတာကတော့သေသေးချာချာပဲတကယ်ကိုသေကြတဲ့ပူလောင်မှုမရှိဘူးတတော်မှန်သမီးကျမ်းမှာကြပါစေချမ်းသာကြပါစေကိုစင်ရဲ့ကိညာပါစေစိတ်စင်ရဲ့ကိညာပါစေအဆအဆအစဉ်ပြေကြပါစေပရွယ်စိတ်ဘူရွာခြာဘုံကအစကမြင်းဒီကအစဝေလာငါးကြီးအထိစင်အထိလူနာမြမတ္တဝါအာလုံးဘေဘုံသူဘေဘုံသားတွေပါအာလုံးစိတ်ထဲမှာအာယုံပြုပြီးတ္တဝါမှန်သမျှအာလုံးကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကိညာပါစေစသအစဉ်ပြေကြပါစေအဲ့ဒါအနောဒိတာမေတ္တာနော်ကဲလိုက်စွစမ်းမှာတ္တဝါမှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စီရဲ့ကိညာပါစေစိတ်စီရဲ့ကိညာပါစေ အစအစအရာရာအစင်ပြေကြပါစေ။ပွားရမှာကတော့စိတ်နဲ့စဉ္ညာနှလုံးသွင်းပြီးပွားရမှာဒါပေမဲ့မနိုင်နေနေခင်တော့နှုတ်ကရွတ်ဆိုပြီးပွားမှာရွတ်ဆိုတဲ့အတန်ကိုအတန်ကိုကြားမှာပိုးပြီးတော့မေတ္တာစိတ်ဓာတ်ဖြစ်တတ်တယ်။ဟုတ်ကဲ့လား။ဒါကြောင့်မို့လို့ပဲဆိုပြီးပွားရတယ်။အခုပွားတာဟာဩဒိတလားအနောဒိတလား။ဘာကြောင့်အနောဒိတခေါ်နိုင်တယ်လဲ။တတဝါအားလုံးကိုမေတ္တာပွားလို့ဘယ်တတဝါတစုရဲ့လို့ပိုင်းခြားသတ်မှတ်မှုရှိရလား။မရှိဘူး။တကယ်လို့များအရှိအယကတတဝါတွေကျမ်းမှာကြပါစေဆိုရင်ပိုင်းခြားသတ်မှတ်မှုရှိသလားမရှိဘူးလား။ရှိတယ်เนาะအယမျက်နှာအနေနဲ့ပိုင်းခြားသတ်မှတ်တယ်မဟုတ်လားအဲ့လိုဆိုရင်ဩဒိလားအနောဒိလားဩဒိเนาะတကယ်လို့များတောင်တွင်းကြီးမြို့နယ်ကတရားဓမ္မတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေတရားနာတဲ့အခါမှာလည်းမငိုက်ကြပါစေနဲ့မဟုတ်ဘူးလားအဲ့ဒါလို့ပွားရင်တော့ဒါဩဒိလားအနောဒိလားဩဒီဘောမဟုတ်ဘူးလားတောင်တွင်းကြီးတစ်မြို့နယ်တဲ့ပိုင်းခြားသတ်မှတ်လိုက်တာကိုနော်ဒါဖြင့်လို့ရှိရင်တို့အိမ်မှာရှိသမျှအားလုံးချမ်းသာကြပါစေချမ်းသာကြပါစေလို့ပွားရင်ကောဩဒီပဲနော်တို့ရွက်ွက်မှာရှိသမျှချမ်းသာကြပါစေဆိုရင်ကောတို့ရွာမှာရှိသမျှချမ်းသာကြပါစေဆိုရင်ကောဩဒီပဲဒါဖြစ်လို့ရှိရင်ငါအမေကျမ်းစာကြပါကျမ်းစာပါစေချမ်းသာပါစေလို့ဆိုရင်ဟောကွဲပြီနော်အော်ဒီနဲ့အနော်ဒီနော်ဘယ်ဟာကောင်းသလဲအနော်ဒီကကောင်းသလားအဲအနော်ဒီကကောင်းသည်သို့သောအော်ဒီကတော့တမာရီမေတ္တာတမာရီပိုးမြန်မြန်ဖြစ်လွယ်တယ်။ဘာကြောင့်လဲလို့ဆိုတော့အပွားကံအာယုန်နဲလို့အာယုန်နဲတော့စိတ်ကမဖြန့်ရဘူးစိတ်ကစုစည်းပြီးအာယုံပြရတာဆိုတော့ပြောပြတာလေးပြန်ပြန်ဖြစ်လွယ်တယ်။ဩဒိအနေနဲ့ပွားမယ်ဆိုရင်နဲ့ပွားတဲ့ပုဂ္ဂိုလ်မပွားတဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒါရွေးချယ်ရသေးတယ်တဲ့။ကျန်ကန်ကဖော်ပြတယ်။အစာဦးမပွားတဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့ဆိုတာဩဒိအနေနဲ့ပိုင်းခြားကန့်သတ်ပြီးလုံးဝမပွားတဲ့ပုဂ္ဂိုလ်ပွားတော်လည်းပဲအရာမရောက်တဲ့ပုဂ္ဂိုလ်ကိုခွဲကြရသေးတယ်တဲ့အစာဦးဩဒိအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားတဲ့ပုဂ္ဂိုလ်တွေကတော့တဲ့မုန်းသူစင်စစ်အလွန်ချစ်မချစ်မမုန်းသူရန်သူထဲကလေးယောက်မှစစွာမပွားဟုမိမိမုန်းတဲ့လူကိုစပြီးတော့အဲ့ဒီပုံကိုတယောက်ထဲအာယုံပြုတ်ပြီးတော့ဆိုကြပါစို့မိမိမုန်းတဲ့လူကမောင်းနေပေါ့။ကဲမောင်းနေကြမှာပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေစသစာအဆင်ပြေကြပါစေစသစာအဆင်ပြေပါစေပွားတယ်။မိမိကသူ့ကိုခင်းနေသလားမုန်းနေသလားမေတ္တာဖြစ်ပါမလားမဖြစ်ဘူးတဲ့သူ့ကိုမေတ္တာစိတ်ဖြစ်အောင်ဆင်ခြင်နှလုံးသွင်းရရင်ပင်မနဲ့တဲ့ဒါကြောင့်သူ့ကိုအစာဦးမပွားပါနဲ့။နောက်မေတ္တာပွားမှုအသားကြလာတဲ့အခါကျသူ့ပြန်ပွားလို့ရတယ်လေ။အခုကလက်ဦးမပွားဖို့သာပြောတာ။နောက်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲမေတ္တာအစာဦးဆုံးမပွားပါနဲ့တဲ့။ဩဒိအနေနဲ့။ဘာကြောင့်အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုမေတ္တာအစာဦးဆုံးမပွားတဲ့တယ်လဲဆိုတော့တဲ့။မေတ္တာပွားတယ်ဆိုတာဩဒီပုဂ္ဂိုလ်စဉ္ညာကြမှာပါစေချမ်းသာပါစေသူလုပ်နေတဲ့လုပ်ငန်းကံကအဆင်ပြေပါစေစပားတွေရပါစေနှံ့နေရပါစေစပားတွေတောင်းလို့ပုံးလို့စီလို့စီတွေချောင်းတွေစီးပါစေအစာရှိသည့်ဖြင့်သူ့ကိုကြမ်းမှချမ်းသာစေလို့တဲ့စိတ်ထားအဆင်ပြေစေလို့တဲ့စိတ်ထားကြီးပွားစေလို့တဲ့စိတ်ထားဖြစ်အောင်စဉ္ညာနှလုံးသွင်းရတာဆိုတော့သူ့အကြောင်းအရာတွေကောင်းတဲ့အထက်စဉ္ညာနှလုံးသွင်းရတော့တခါတရံမှစိတ်ကသူဆင်းရဲနေတဲ့သဘောတော့စဉ်းစားမိမှုမရှိနိုင်ပေဘူးလားရှိနိုင်တယ်သူဒုက္ခရောက်တဲ့အချိန်ကိုတော့မစဉ်းစားမိပေဘူးလားအဲစဉ်းစားမိတဲ့အခါကျလို့ရှိရင်သူဆင်းရဲနေတယ်ဘယ်တော့မှသူဒုက္ခရောက်လိုက်တာအဲလိုစိတ်ထဲကများတော့တွေးမိလိုက်ပြီဆိုလို့ရှိရင် ပွားသူရဲ့စိတ်ထဲမှာဘလို့ဖြစ်မလဲပူလောင်လာတာဘောစိတ်မချမ်းသာဘူးဟုတ်ကဲ့လားအဲ့တော့မေတ္တာစိတ်ဖြစ်သေးလားမဖြစ်ဘူးတဲ့ဒါကြောင့်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲအစအဦးဆုံးဩဒီအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားပါနဲ့တဲ့ပွားလို့ရှိရင်သူရဲ့ဆင်းရဲတဲ့သဘောများတော့ပြီးဆင်းရဲတဲ့အခြေအနေများတော့ပြီးဆင်ញင်နှလုံးသွင်းမိရင်ရောဒနာကာရပတ်တော့ငိုရမလိုလိုတောင်ဖြစ်တဲ့အခြေအနေရောက်တတ်တယ်နော်ဒါကြောင့်မလို့အော်ဒီအနေနဲ့ပွားရင်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလက်ဦးပွားစင်သလားမပွားစင်ဘူးလားမပွားစင်ဘူးတဲ့နောက်တခါမရှင်းမမုန်းအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်တဲ့မစ္ဆတ္တမချင်းမမုန်းအလယ်လားဖြစ်တဲ့ပုဂ္ဂိုလ်ဆိုတာတိကျွမ်းယုံမြပုဂ္ဂိုလ်တိယုံမြပဲအော်ဘယ်သွားမလို့လဲဘယ်သွားမလို့အော်ဘယ်ရလာလဲဘယ်ရလာလဲသူနဲ့လမ်းတွေ့တယ်နွားစေးသွားတဲ့အခါတွေ့တယ်ဈေးလိုက်တဲ့အခါတွေ့တယ်ទីလိုက်တာအော်ဒီလူကချက်ခက်ကငါပဲအော်ဟိုလူကရဲတက်ကပဲအော်ဟိုလူကတော့တရက်စုကပဲဒီလောက်ကလေးပဲទីတယ်ទីပြီးတဲ့အခါကျတော့ကိုလန်းကိုသွားကျတော့ဟောသူစိတ်ထဲပျောက်သွားရောသူစီစိတ်မရောက်တော့အဲ့ဒါလိုပုံကိုမျိုးကိုမေဇတ္တမချစ်လဲမချစ်ဘူးမမုန်းလဲမမုန်းဘူးဒီကြွယုံမျှပဲအဲ့ဒီပုံကိုလည်းပဲလက်ဦးမေတ္တာမပွားပါနဲ့တဲ့ပွားရင်သူဟာမချစ်မမုန်းအလဲအလတ်ပုံကိုဒီကြွယုံမျှဖြစ်နေတဲ့အတွက်တဲ့မေတ္တာစိတ်ဖြစ်အောင်ဆင်ញင်နှလုံးသွင်းရတာပင်မမှာတယ်တဲ့ဒါကြောင့်လက်ဦးမပွားပါနဲ့တဲ့လက်ဦးမပွားပါနဲ့ဆိုရင်နောက်ကြတော့နောက်ကြတော့မေတ္တာစိတ်ပွားတာမေတ္တာဘာဝနာပွားတာနိုင်နှင်းလာတဲ့အခါမှာတော့သူ့ကိုပြန်ပြီးပွားပါရတယ်နော်တခါယံသူတဲ့ကိုယ်ကိုလည်းယံလုံနေတယ်ကိုယ်ကိုယံလုံနေတဲ့ပုဂ္ဂိုလ်ဟာယံသူပဲအဲ့ဒီယံသူကိုယ်ယံလုံနေတဲ့ပုဂ္ဂိုလ်ကိုအပေါင်းအစချာယံစနေတဲ့ပုဂ္ဂိုလ်မေတ္တာပွားရင်ရပါမလားမေတ္တာစိတ်မဖြစ်ဘူးပြန်မနေတဲ့ဒေါသစိတ်တောင်မှပဲဖြစ်လာတတ်သေးတယ်တဲ့ဒါကြောင့်မုံသူအလွန်ချစ်သူမချစ်မမုန်းသူယံသူကိုအစအဦးမပွားပါနဲ့တဲ့ဆိုမုံသူစင်စစ
်
အလွန်ချစ
်
မချစ်မမုန်းသူမုံသူစင်စစ
်
အလွန်ချစ
်
မချစ်မမုန်းသူယံသူထဲကလေးယောက်မှစစွာမပွားဘူး Now ဝိသဘာကပုဂ္ဂိုလ်ချင်းချင်းနဲ့အစာဥမပွားပါနဲ့ဝိသဘာကပုဂ္ဂိုလ်ချင်းချင်းဆိုတာတဘာကမတူတာမတူတာဆိုတာယောက်ျားနဲ့မိန်းမကိုပြောတာယောက်ျားကမိန်းမကိုမိန်းမကယောက်ျားကိုအတ္တမှတ်ပြီးပွားတဲ့အနေနဲ့အဲ့ဒါလို့မပွားပါနဲ့တဲ့ပွားလို့ရှိရင်တဲ့မေတ္တာတဲ့ราကကပူဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အဲ့ဒါကတော့အစာဥမပွားရတာမဟုတ်ဘယ်တော့မှသီးသန့်မပွားပါနဲ့ပိုင်းခြားသတ်မှတ်ပြီးဩရိအနေနဲ့မပွားပါနဲ့လို့ကျန်ကန်ကဆိုတာအဲ့လိုဆိုတာဒါပေမဲ့ကျန်ကန်အဲ့လိုဆိုတာကသတိပေးတဲ့အနေနဲ့မေတ္တာပွားစားမှမမှားရအောင်ဆိုတာပါပဲမေတ္တာပွားမိလို့မလို့မေတ္တာနိုင်နိုင်နေနေပွားမိလာတဲ့အခါကျတော့မေတ္တာစိတ်အသားကျလာတဲ့အခါကျတော့အမျိုးသမီးကအမျိုးသားပွားလဲမေတ္တာစိတ်ဖြစ်ပါတယ်အမျိုးသားကအမျိုးသမီးစိတ်အမျိုးသမီးပွားလဲမေတ္တာစိတ်ဖြစ်ပါတယ်ရာဂစိတ်မဖြစ်ပါဘူးမနိုင်နေသေးရင်တော့ဖြစ်ရင်မပွားရဘူးပေါ့အဲ့ဒါလိုဖြစ်နိုင်တယ်ဆိုတာဘုန်းကြီးတို့လက်တွေ့တွေတာရကတွေဒါတွေရှိတယ်ကျန်ကန်ကတော့အစာအုပ်ဆုံးပွားရမှာတတိပေးတဲ့သဘောပါပဲလိမ်မတူကတီးပိုင်ချမပွားရသလိုတဲ့လိမ်မတူဘူးဆိုတာတည်သွားတဲ့ပုဂ္ဂိုလ်တော့မေတ္တာမပွားပါနဲ့တဲ့ပွားရင်တဲ့ဥပဇာရသမာဓိတော်၎င်းအပ္ပနာသမာဓိတော်၎င်းမဖြစ်နိုင်ပါဘူးတဲ့ဘာကြောင့်လဲဆိုတော့တေသွားသူမေတ္တာပွားတဲ့အခါကျတော့တေသွားသူကဘယ်ပုံဘယ်ဌာနရောက်နေမှကိုသိရလားမသိတော့ဆိုကြပါစို့ကိုကငါတငယ်ချင်းနတ်ပြည်ရောက်နေမှပဲဆိုပြီးနတ်တယောက်လှမ်းအာယုံပြီးပြုတ်ပြီးပွားနေတယ် ဒါပေမဲ့သူ့တငယ်ချင်းကငရေကြနေတယ်ဆိုတော့ဒါဟုတ်ပါမလားအဲ့ဒါကြောင့်မလို့သေသူမှာတော့မေတ္တာပွားလို့တမာရီမဖြစ်ပါဘူးတဲ့ဒါကြောင့်မပွားပါနဲ့တဲ့သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူးယန္တရာအခေါဏလိမ်မတူတဲ့ပုဂ္ဂိုလ်ချင်းချင်းအမျိုးသားကအမျိုးသမီးအမျိုးသမီးကအမျိုးသားမေတ္တာဘာဝနာမနိုင်ရင်သေးခင်သာပွားလို့မရတာမေတ္တာဘာဝနာနိုင်နေတဲ့အခါမှာတော့ပွားလို့ရပါတယ်ထောက်ပြတဲ့ပုံစံလေးကတော့ရှေးတုန်းကတဲ့တိဟိုကျွန်းမှာတရားတရားယရဏသုံးပါးကိုင်းဆိုင်တရားတရားရှိတယ်တဲ့သူမှလည်းဇနီးနဲ့မေတ္တာဘာဝနာပွားခြင်းစိတ်ပေါ်လာတဲ့အခါကျတော့အိမ်ဆုံးကကြွလာတဲ့ဘုန်းကြီးကိုလျှောက်တယ်ရှင်ဘုရားမေတ္တာဘာဝနာပွားရင်ဘယ်လိုပွားရပါလဲဖေ။ဘာကစပွားရပါလဲဖေလို့ဆိုတော့ဘုန်းကြီးကတရားကြီးတဲ့မေတ္တာဘာဝနာပွားရင်ကိုယ်အခြေဆုံးပုဂ္ဂိုလ်ကစပွားရတယ်တဲ့အခြေဆုံးပုဂ္ဂိုလ်အာယုပြုပြီးကျမ်းမာပါစေချမ်းသာပါစေလို့ပွားရတယ်တဲ့တရားကလည်းသိမေတ္တာဘာဝနာပွားရင်နေတာတန်းနဲ့ညကြတော့မေတ္တာဘာဝနာပွားတဲ့သူအိတ်တာကတခံသူဇနီးအိတ်တာကတခံပေါ်လေတခြားလည်းပဲအိမ်မှာအလုပ်ကျွေးအိမ်မော်တို့ဘာလို့လဲရှိပါလိမ့်မယ်သားသမီးရှိမရှိတော့ကျန်ကန်ကမပေါ်ပြဘူးအဲ့လိုတခံစီအိတ်ကြတာအဲသူကအေရဝေမှာမေတ္တာဘာဝနာပွားတယ်ပွားတော့အဲဘုန်းကြီးကတော့အချစ်ဆုံးပုဂ္ဂိုလ်ကစပွားမှာမေတ္တာဖြစ်လွယ်တယ်ပြောတယ်ငါဘယ်သူအချစ်ဆုံးလဲလို့သူလျှောက်ပြီးရှာလိုက်တယ်လောကဘယ်သူသွားတွေ့တော့ဘယ်နဲ့တော့ပြိတ္တတယ်အာသူဇနီးသွားတယ်လားအာသူဇနီးသူအချစ်ဆုံးလားဘယ်နဲ့တော့ဟောတိတ်သွားပြီသူဇနီးသူအချစ်ဆုံးလားဟောမိမိကိုမိမိအချစ်ဆုံးဒီလိုဆိုကိုယ့်ကိုယ်ကိုပြန်ပွားရုံပဲဟုတ်လားငါချမ်းသာပါစေငါချမ်းသာပါစေကိုယ့်ကိုယ်ကိုပွားရုံပဲနော်ကိုယ့်ကိုယ်ကိုပွားလို့ဘာသမารီမှမဖြစ်ပါဘူးတဲ့ကျန်ကန်ကအဲ့ဒါဆိုထားတယ်နော်ကိုယ်ကိုယ်ကိုပွားတဲ့အခါမှာတက်သေးထူထူယုံတော့ပဲကိုယ်ကိုယ်ကိုပွားရတယ်တဲ့ဒီတော့သူ့မှာသားလည်းမရှိဘူးသမီးကြီးလည်းမရှိဘူးသားသမီးရှိတယ်လို့လည်းမဖော်ပြဘူးဆိုတော့သူဇနီးအချစ်ဆုံးပေါ့တန်နေအေးဟုတ်ပြီငါသူ့အချစ်ဆုံးပဲကဲပွားမယ်ဆိုပြီးပွားရပေါ့မဝါကျမ်းမာပါစေချမ်းသာပါစေမဟွာပဲပွားရမှာနာမည်ထုတ်ပေါ်ခေါ်ရတယ်ဟုတ်ကဲ့လားအဲ့တော့ဘယ်လိုပွားရမလဲ။အဲ့သူ့နာမည်မှမသိရင်တော့မအဟွာပဲ။မအဟွာတို့ကိုအဟွာတို့မဟုတ်လား။တခါတည်းကဟိုမျိုးတွေမှတွေ့တယ်အဖေကြီးတဲ့ဒုက္ခပဲ။ခင်မွန်းတဲ့ခင်မွန်းတဲ့စိစက်ကနေအဖေကြီးဖြစ်သွားရတော့။ထားကြပါစို့။သူ့နာမည်ထုတ်ပေါ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေကိုဆင်းရဲစိတ်ဆင်းရဲကင်းပါစေအစရှိသည့်ပွားတယ်။ပွားတော့အစတော့ဟုတ်တုတ်တုတ်ပဲမေတ္တာစိတ်တွေဖြည်းလို့ကျမ်းမှချမ်းသာစေခြင်းနဲ့တဖြည်းဖြည်းတဖြည်းဖြည်းစိတ်ကမေတ္တာစိတ်ကနေပြီးမြောင်းသွဲယူလိုက်တာအဲ့ဒါဟိုဟိုဟိုရောက်သွားတယ်ဘယ်ရောက်သွားအဲ့ဒီစိတ်ဖြစ်သွားတယ်အဲ့ဒီစိတ်ဖြစ်သွားလဲသူကတော့ထတ်တော့ပွားတော့မွဲတယ်ပွားပေမဲ့ပွားလေမေတ္တာကမပွားဘာပဲပွားတယ်လဲဆိုတော့အဲ့ဒါပဲထတ်ပွားနေတော့မြတ်သူအိတ်ခမ်းထဲကထွက်ပြီးတော့ဇနီးအိတ်ခမ်းသွားပြီးတော့တကားဖွင့်တဲ့ဒါပေမဲ့ဟိုကတကားအတွင်းကနေရက်ထိုးထားတော့ဘာလုပ်တယ်လဲဆိုတော့လုပ်တော့ဉာဏ်ကလည်းဒီလိုဆိုတဲ့ဗိတိယုတ်တံအကာတိတဲ့ဗိတိယုတ်တံနာယံနှင့်စစ်တိုက်ခြင်းကိုအကာတိပြုဤတဲ့ဘာပြောတာလဲနာယံကိုကိုယ်ဆောင်တိုက်တာဘောတကားဖွင့်အောင်လို့ဟုတ်ကဲ့လားတကားပွင့်အောင်နိုင်ရန်ကိုဆောင်တိုက်တယ်တဲ့အဲ့ဒါဘာကဘာဖြစ်သွားလို့တော့မေတ္တာကနေပြီးအဲဟိုဟာဖြစ်သွားလို့တဲ့နော်အဲ့ဒီစိတ်ဖြစ်သွားလို့တဲ့ဒါကျန်းကန်ကသူရဲ့ကိုရွေးကျန်းကန်ကျန်းရည်တဲ့ဆရာကထုတ်ပြတာပဲဒါပေမဲ့လို့ဘုန်းကြီးတို့ကိုရွေးဆိုရင်ဟုတ်တယ်အစာဥသွားပွားရင်တော့ဖြစ်ကောင်းဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့မေတ္တာဘာဝနာပွားတာ တော်တော်အသားကြနိုင်နေသွားမှပွားတယ်ဆိုလို့ရှိရင်တော့ရတာပဲယောက်ျားမိန်းမမကွဲပြားတော့ဘူးဟုတ်ကဲ့လားချမ်းသာပါစေရတယ်နောက်တကသေသူကိုမေတ္တာပွားရင်မေတ္တာသမารိမဖြစ်ပါဘူးအဲ့ဒါလည်းပဲဥပမာဝတ္ထုလေးပြရတယ်ယဟန်လေးတပါတဲ့သူကတခြားသူ့ဥပိ္ပဇေဆရာကတရအဲ့ဒါလို့နေတော့တနေ့မှာဥပိ္ပဇေဆရာကိုအာယုံပြုပြီးတော့မေတ္တာပွားတယ်မေတ္တာပွားတော့မေတ္တာစိတ်လည်းကောင်းကောင်းမဖြစ်သမာဓိရဖို့ဆိုတာကလည်းဝေးထပ်ခါတခါကြိုးစားမရအဲ့ဒါလို့ဖြစ်တော့သူနာနိဗ္ဗာန်မှာသူကြောင့်နာနိဗ္ဗာန်မှာနေတဲ့ကျွမ်းကျင်တဲ့မထေရကြီးတစ်ပါးသွားပြီးရှောက်ထားတယ်အရှင်ဘုရားတပည့်တော်ဥပိ္ပဇေဆရာအာယုံပြုပြီးမေတ္တာပွားပါတယ်မေတ္တာစိတ်လည်းမဖြစ်သမာဓိလည်းမရဖြစ်နေပါတယ်ဘယ်လိုပဲပွားတော့လည်းတပည့်တော်မရဘူးဖြစ်နေပါတယ်ဗျာဒီတော့မထီကြီးကပြောတယ်ဟဲ့မောင်မစင်းအာယုံကိုရှာပါလို့ပြောတယ်အပွားကံအာယုံကိုရှာပါလို့အပွားကံအာယုံကိုရှာပါဆိုတာစိတ်နဲ့ရှာရမှာမဟုတ်ဘူးငါအာယုံပြုတ်ပွားတဲ့ဥပိ္ပဇေဆရာဟာဘယ်မှနေပါလိမ့်မလဲဆိုတာအဲ့ဒါသိအောင်ရှာလို့ပြောတာဒါနဲ့ကိုရိုလေးဥပိ္ပဇေဆရာနေတဲ့နေရာသွားတဲ့အခါကျတော့ဟိုမှာဥပိ္ပဇေဆရာကပြန်တော်မူနေပြီတဲ့မတွေ့ရတော့ဘူးတဲ့ဒါကြောင့်မို့ကွယ်လွန်သူသေးသူများမေတ္တာပွားလို့ရှိရင်မေတ္တာစိတ်မဖြစ်မေတ္တာသမာဓိမဖြစ်ဘူးဟုတ်ကဲ့လားအဲ့ဒါကြောင့်သေသူမှန်းကဘယ်တော့မှပွားရမဖြစ်ဘူးဒါဖြင့်ဘလို့အော်ဒီအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းတစုတည်းအစာရည်ပြီးပန်းချသတ်မှတ်ပွားခြင်းတဲ့အခါဘယ်လိုပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနီယ